လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ပြီးခဲ့တဲ့အပတ်ကဆွေးနွေးတင်ပြချက်ကိုပဲသေးစိတ်ပြန်ပြီးတော့တင်ပြအောင်ပါပါကလေးတွေမှာရှိသမျှပြဿနာတွေကိုကျောင်းနေမှာဘယ်လိုစုပေါင်းပြီးတော့ကာကွယ်ပေးကြသလဲဖြေရှင်းပေးကြသလဲဆိုတာပါဖွံ့ဖြိုးပြီးနိုင်ငံများမှာဥစ္စာဒဏအရပညာအရမြင့်မားနေကြတဲ့နိုင်ငံတွေမှာကလေးတွေဖြစ်လာသမျှပြဿနာရဲ့အရင်းအမြစ်ကိုရှာပြီးတော့ဖော်ထုတ်ပေးတဲ့သူတွေရှိပါတယ်နောက်ဆုံးကလေးကငိုချင်တယ်ဆိုရင်တော့မှလာငိုနားထောင်ပေးတယ်ပြီးတော့ကလေးပြောသမျှကိုကြာကြာနာနာနားလည်မှုပေးပြီးတော့နားထောင်တယ်ပေါ့သူတို့ကကလေးတွေရဲ့နာကျင်မှုတွေမကပါဘူးကလေးတွေပျော်ရွှင်နေတဲ့အချိန်မှာလဲဘယ်အရာထူးချွန်တယ်လဲဆိုတာအဲ့ဒီအတိုင်းအမြန်ကန်တွေကရှာပေးပါတယ်ဥမာစာရွက်တွေချပေးလိုက်တယ်ကဲမင်းထူးချွန်တယ်ဆိုတဲ့အရာတွေကွက်လပ်ဖြစ်ကွာလို့ပြောလိုက်တယ်အဲသူတို့ကိုနှစ်သိမ့်ဆွေးနွေးပညာပေးတဲ့သူတွေကိုဆရာတယောက်အနေနဲ့သူတို့ကချင်းကတ်တာမဟုတ်ပါဘူးတငယ်ချင်းတယောက်ပုံစံမျိုးနဲ့ချင်းကတ်တာဖြစ်ပါတယ်ဒါကြောင့်မလို့ကလေးတွေကသူတို့ကိုကြောက်ရွံ့နေတယ်ဆိုတာမရှိဘဲနဲ့မိတ်ဆွေတငယ်ချင်းတယောက်လိုရင်းရင်းနှီးနှီးရင်ဖွင့်ကြတာပေါ့ကိုယ့်ရဲ့အားသာချက်အားနည်းချက်တွေကိုအကုန်ဖွင့်ပြောတယ်အဲ့တော့သူတို့အမြဲစောင့်ကြည့်နေတယ်ကြည့်ကြပါတော့စာမွေးပွဲမှာအမှတ်ဘလောက်ကောင်းလဲဆိုပါတော့အဲ့ဒီအပေါ်မှာမူတည်ပြီးတော့လမ်းကြောင်းရွေးပေးပါတယ်ဥပမာဂိမ်းကစားတယ်ဆိုရင်တော့ကလေးတွေကိုကြည့်နေတယ်တချို့ကအုပ်ချုပ်ရေးဆိုင်ရာရန်ရယာတွေဖွဲ့စည်းပုံတွေအဲ့ဒါတွေကိုပြန်ပြီးတော့အစ်စ်ရေးကျင်တာတို့ဌာနတစ်ခုအတွင်းမှာကုမ္ပဏီတစ်ခုအတွင်းမှာလူအဖွဲ့အစည်းတစ်ခုအတွင်းမှာအဲ့ဒီဖွဲ့စည်းပုံတွေကိုပြန်ပြင်တာတို့ပြန်ရေးတာတို့အဲ့လောက်ထိလှုပ်ချင်တဲ့ကလေးမျိုးကိုအဲ့ဒီဂိမ်းတွေတည်းကတို့ရှာဖွေတွေ့ရှိခဲ့ပူပါတယ်တဲ့နောက်တစ်ခါစီးပွားရေးကဏ္ဍမှာဆိုရင်လည်းပုံသဏ္ဍာန်မျိုးမျိုးပေါ့ကုသန်းရောင်းဝယ်ရေးတွေမကဘူးဗျဥပမာဘောလုံးအသင်းရဲ့မန်နေဂျာလိုကစားပွဲမျိုးတွေပေါ့အဲ့ဒီမန်နေဂျာကကစားသမားတွေဝယ်တာရောင်းတာပြီးတော့နေရာချတာအသုံးပြုတာဒါတွေကိုအစကလေးတွေအတွက်ညံအမြင်ကျဲအောင်တို့လေ့ကျင့်ပေးတာပါတချို့များဆိုရင်မြို့ပြဖွံ့ဖြိုးရေးစီမံချက်တွေကိုကလေးတွေကနေပြီးတော့သူတို့နားလည်သလိုဝင်ဆွဲတာမျိုးခွင့်ပြုလိုက်ပါတယ်ကလေးတယောက်ရဲ့ရေးဆွဲချက်ဟာပြည့်စုံမှာမဟုတ်ဘူးဒါပေမဲ့သူတို့ကအားပေးကျင်တာလွဲနေတာဆိုရင်ဒါကဒီလိုစဉ်းစားရတယ်ဆိုတာမျိုးကိုနမူနာတွေနဲ့ပြပေးတာမျိုးပါအဲ့တော့နောက်တစ်ချက်ကတော့ကျွန်တော်တို့စီမံတော့တော်တော်ပြဿနာရှိတဲ့အချက်ပြအဲ့ဒါဘာလဲဆိုတော့အားကစားလုပ်တာနဲ့အမှုပညာလုပ်တာကျွန်တော်တို့စီမံကျောင်းသင်ခန်းစာကလွဲရင်ကျန်တာတွေကိုရေးမယ်ဖတ်မယ်ဒုတိမဟုတ်ကစားမယ်ဆိုရင်အပြစ်ရှိသလိုဖြစ်နေတယ်အဲ့တော့နိုင်ငံတကာအောင်မြင်တဲ့သူတွေကတော့တန်ဖိုးထားတယ်အဲ့ဒီအားကစားနဲ့အမှုပညာကိုဒါကြောင့်မလို့သူတို့ကျောင်းတွေမှာအားကစားနဲ့အမှုပညာကိုတခုစီမဖြစ်မနေလုပ်ဖို့သူတို့ကတိုက်တွန်းပါတယ်ဥပမာဆိုပါတော့စာရီကဗျာတွေဖန်တီးကျင်တဲ့သူကိုရေးခိုင်းတယ်အဲ့ဒါကအားပေးတာပြီးရင်ဝေဖန်ပေးတယ်နောက်တစ်ခါသက်ဆိုင်ရာတွေကိုပို့ပေးတယ်ပေါ့အဲ့ကလေးမဂ္ဂဇင်းတွေကလေးဂျာနယ်တွေစီကိုပို့ပေးတယ်အဲ့မှာပါလာပြီဆိုရင်ကျောင်းမှာအဲ့ဒီကလေးကိုရှေ့ကိုခေါ်ထုတ်ပြီးတော့အားရဝမ်းသာဂုဏ်ယူစွာနဲ့မိတ်ဆက်ပေးတယ်ပေါ့ကလေးတွေဂုဏ်ယူကြရတယ်အဲ့တော့ပညာရဆိုင်ရာတွေမှာလည်းဥပမာသင်္ချာပညာမှာထူးချွန်တဲ့ကလေးတယောက်ကိုသူတို့ကမင်းသင်္ချာပညာထူးချွန်နေအင်ဂျင်နီယာဖြစ်မယ်ဆိုပြီးတော့ပြောပြတာမျိုးမဟုတ်ဘူးသင်္ချာနဲ့ပတ်သက်ရင်ကမ္ဘာမှာထင်ရှားခဲ့တဲ့ Euclid လို Archimedes လို Pythagoras တို့လိုသူတို့ရဲ့ဘဝအကြောင်းတွေသူတို့ဖန်တီးခဲ့တာတွေသူတို့လူအဖွဲ့အစည်းအားကိုးခဲ့ရတာတွေကိုကလေးတွေအားကြလောက်အောင်ပြန်ပြောပါတယ်ပြီးတော့သင်္ချာဟာအရာရာကိုအခြေခံတဲ့သိပ္ပံပညာကိုသူ့မပါလို့မရဘူးဂျိုလူတွေတီထွင်တာဒုံးမြန်တွေလွတ်တာစသဖြင့်ပေါ့နောက်ဆုံးကျွန်တော်တို့အရင်တုန်းကဖလင်ခစ်တိတ်သားခစ်ကနေဒီကနေ့ခစ်ဆိုရင် digital ခစ်ရောက်ပြီး digital ဆိုတာဟာတင်ချာပဲအဲ့ဒါကကဘာကြီးကိုလွှမ်းမိုးပြီးစသဖြင့်ပေါ့လေဆရာတွေကတင်ချာပညာရဲ့တန်ဖိုးကိုပါကလေးတွေကိုရှင်းပြတာပါဒီလိုပါပဲပထဝီဘူမိဗေဒစသဖြင့်ဘာသာရပ်တိုင်းရဲ့တန်ဖိုးနဲ့ကလေးကအဲ့ဒီမှာစိတ်ဝင်စားနေတယ်ဆက်ပြီးတော့အားပေးတာဒါကြောင့်မလို့မိုးလေဝသပညာရှင်တွေဟာလည်းသူတို့စီကအများစုလေးစားရတဲ့သူတွေကိုစီပေါ့ဖြစ်လာကြတာပါကျွန်တော်တို့စီမှာတော့အမှုပညာနဲ့အားကစားဟာအပိုအလုံးလို့ယူဆတဲ့သူတွေရှိနေတုံးမို့လို့ကလေးတွေနောက်ဆုံးကြတော့ဆယ်တန်းမှာအမှတ်ကောင်းဖို့တကူတာစဉ်းစားကြပါတယ်အဲ့ဒီအခါမှာနေပိုင်းမှာအစိုးရအကြောင်းကြီးတက်ပြီးတော့နောက်ညပိုင်းမှာဘော်ဒါဆောင်သွားနေအဲ့ဒီမှာစာချက်ဝိုင်းနေပေါ့လေအဲ့ဒီကိုဘာရောက်လာတယ်လဲဆိုတော့အကြောင်းကြီးကနေပြီးတော့စည်ရင်တစ်ခုရောက်လာပါတယ်အဲ့ဒီစည်ရင်ရအားကစားထူးချွန်သူတွေသူတို့ဟာမြို့နယ်အဆင့်မှာထူးချွန်ပြီးဖြစ်တဲ့အတွက်ကြောင့်တိုင်းအဆင့်ပြည်နယ်အဆင့်ကိုပြိုင်ထားရပါတော့မယ်ဆိုတဲ့စာပါအဲ့ဒါကိုခေါ်လိုက်တဲ့အခါမှာလူပုံလဲမှာခေါ်ခန်းတဲ့ចောင်းသားတွေကအမတန်ဂုဏ်ယူကြပါတယ်အဲ့ဒီလိုပဲအမှုပညာမှာထူးချွန်တဲ့ကလေးတွေကိုလည်းចောင်းကြီးကရောက်လာတဲ့အခါသူတို့ဆက်ပြီးတော့ပြိုင်ဖို့အတွက်အចောင်းကြားစာကိုဖတ်ပြတော့စင်မော်ခေါ်လိုက်ပါတယ် အားကစားနဲ့အမှုပညာထူးကျွန်တဲ့ကလေးတွေကိုအဲ့ဒီမှာကြိမ်လုံးထုတ်ပြီးတော့ရိုက်ပါတော့တယ်။ဘာအမှုလဲလို့ပြောတဲ့အခါထူးကျွန်မှုလို့ပြောရမလို့ဖြစ်နေပါပြီ။အဲ့တော့သူတို့ကအကြောင်းပြချက်ကတော့မင်းတို့မိဘတွေတဲ့စာချက်ဝိုင်းတွေမှာလာအပ်တာဟာမင်းတို့စေတန်းမှာအမှတ်ကောင်းကောင်းနဲ့အောင်ဖို့ပဲကွာတဲ့။မင်းတို့အားကစားထူးကျွန်မှုမင်းတို့အမှုပညာထူးကျွန်မှုတလုံးမှမပါဘူးတဲ့။အဲ့တော့ငါတို့ကငါတို့ဘက်ကပေးထားတဲ့ကတိကိုအပြတ်မခံနိုင်ဘူး။အထီးကိမ်းမခံနိုင်ဘူးဆိုပြီးတော့ရိုက်နဲ့စုံမာတော့တာပါပဲ။အဲ့တော့ကလေးတွေစိတ်ထဲမှာပါရသွားလဲဆိုတော့လောကကြီးမှာထူးချွန်ရင်အရိုက်ခံရမယ်ဆိုတာကိုကလေးတွေကစွဲမှတ်သွားပါတယ်ကျွန်တော်တို့ကမေတ္တာရက်ခံနေတာပါအဲ့ဒီတော့ကြောင်းကလာတဲ့စင်ရင်အရရိုက်မယ်ဆိုတာမျိုးမဖြစ်ရအောင်ပြောတာပြောရတယ်ကျွန်တော်တို့စီမှာအရိုက်ဆုံးကြောင်းကိုပို့မယ်ဆိုတဲ့မိဘတွေများရှိသေးသလားလို့တွေးပူနေရတော့မှ